ဒုတိယကမ္ဘာစစ်ပွဲပြီးဆုံးတဲ့အထိမ်းအမှတ်ပွဲကိုတောင်ကိုရီးယားနိုင်ငံမှာဒီကနေ့ကျင်းပခဲ့တာမှာစစ်တွင်းဂျပန်တို့ရဲ့လောက်ရက်တွေအပေါ်တောင်းပန်မှုအတွက်တောင်ကိုရီးယားသမ္မတပါကန်ဟေကထပ်ပြီးတော့တောင်းဆိုခဲ့ပါတယ်စစ်တွင်းကဂျပန်စစ်သားတွေလိမ်ပိုင်းဆိုင်ရာဖျော်ဖြေရေးအတွက်အသုံးတော်ခံခဲ့ရတဲ့အမျိုးသမီးတွေရဲ့ဂုဏ်သိက္ခာကိုအတိအမှတ်ပြုရေးကိစ္စကိုဂျပန်အစိုးရအမြန်ဆုံးဆောင်ရွက်ဖို့အတွက်ဆိုးမျိုးတော်မှာဒီကနေ့လုပ်တဲ့အခမ်းအနားမှာတောင်ကိုရီးယားသမ္မတကတောင်းဆိုခဲ့တာပါဒုတိယကမ္ဘာစစ်ပွဲပြီးဆုံးတဲ့အနှစ်80ပြည့်အထိမ်းအမှတ်အဖြစ်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတောက်ကြနီကပြောကြားခဲ့တဲ့မင်ခွန်းနဲ့မှစစ်တွင်းကဂျပန်စစ်သားတွေရဲ့လောက်ရက်တွေအပေါ်အင်မတန်စိတ်မကောင်းပါဘူးဆိုတာကိုထပ်တလဲလဲပြောကြားခဲ့ပေမဲ့တောင်းပန်စကားမပါခဲ့ပါဘူးဒီအပေါ်တောင်ကိုရီးယားသမ္မတပါကန်ဟေကဂျပန်ဝန်ကြီးချုပ်ရဲ့မိန့်ခွန်းနဲ့မှစိတ်မကောင်းတဲ့အရေးအယံတွေပြခဲ့ပေမဲ့ဒုတိယကမ္ဘာစစ်အပေါ်အရင်ကဂျပန်အစိုးရတွေလက်ခံထားတဲ့တမိုင်းအတိုင်းမစ္စတာအာဘေဆက်ပြီးတော့လက်ခံထားတာဟာရှင်းလင်းနေတဲ့အချက်ကိုပဲသူ့အနေနဲ့အာရုံစိုက်တယ်လို့တောင်ကိုရီးယားသမ္မတကဒီကနေ့အခမ်းအနားမိန့်ခွန်းနဲ့မှပြောကြားခဲ့ပါတယ်1945ခုနှစ်ဩဂတ်လ15ရက်နေ့မှာဂျပန်တို့လက်နက်မချခင်အထိဒုတိယကမ္ဘာစစ်ကာလတွေအတွင်းဂျပန်တို့နေထိုင်ခဲ့တဲ့ကိုရီးယားနဲ့တရုတ်နိုင်ငံတွေမှာဂျပန်စစ်သားတွေရဲ့ရက်ဆက်ကြမ်းကြုတ်တဲ့လောက်ရက်တွေအပေါ်တောင်းပန်ဖို့အတွက်တောင်းဆိုမှုတွေရှိနေပါတယ်။အထူးသဖြင့်35နှစ်ကြာနေထိုင်ခဲ့စဉ်အတွင်းကိုရီးယားအမျိုးသမီးတွေကိုလိမ်ပိုင်းဆိုင်ရာချေးကျွန်တွေတစ်ပွဲအသုံးချခဲ့တဲ့ကိစ္စအပေါ်တောင်းပန်ဖို့အတွက်တောင်ကိုရီးယားကတောင်းဆိုနေပါတယ်။ဂျပန်ဝန်ကြီးချုပ်အနေနဲ့ကိုချင်းတရားနဲ့ဆိုင်တဲ့ကိစ္စကြီးအပေါ်ဝေးလေကြောင်ပတ်လုပ်နေမယ့်အစားကျူးလွန်ခံရတဲ့နိုင်ငံတွေကပြည်သူတွေအပေါ်လှိုက်လိုက်လဲလဲတောင်းပန်မယ်ဆိုရင်အတိတ်ကစစ်ဝါဒီစိတ်နဲ့ရန်စကျူးကျော်ခဲ့တဲ့လောက်ရက်တွေကိုထားခဲ့နိုင်မှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်။